နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တရားစွပ်စွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ရဲ့အမှုကိုစွဲချက်မတင်ဘဲပလတ်ဖို့ရှောက်ထားခဲ့တာကိုတရားသူကြီးကဒီကနေ့ပယ်ချလိုက်ပြီးသူတို့မှုကိုဆက်လက်စစ်ဆေးသွားမယ်လို့ဆိုပါတယ်။ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းသတင်းတောက်နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ထပ်မံတောင်းဆိုထားပါတယ်။ဒီကြောင့်တရားရုံးမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခါကပြောပြပါမယ်ရှင်။
ဖန်စီခံထားရတဲ့ရိုက်တာသတင်းတော်နှစ်ဦးကိုဒီကနေ့ရုံထုတ်စင်မှာအမှုကိုပါလက်ပေးဖို့သူတို့ရဲ့ရှောက်ထားချက်ကိုတရားသူကြီးကအခုလိုဆုံးဖြတ်ချက်ချလိုက်တာဖြစ်ပါတယ်။တရားလိုပြတပ်သေးတွေခေါ်ဆစ်နေတာမှာစစ်ဆေးဖို့ရှစ်ဦးကြံနေသေးတာကြောင့်အဲ့ဒီကြံနေတဲ့ရှစ်ဦးထဲမှာအရေးကြီးတပ်သေးပါနိုင်တာကြောင့်ဒီအမှုကိုပါလက်ဖို့ရှောက်ထားချက်ကိုတရားသူကြီးကပယ်ချလိုက်တာဖြစ်တယ်လို့ရိုက်တာသတင်းသမားတွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်ဇော်ကပြောပါတယ်။ရှိနေဥခင်မောင်ဇော်ကတော့ဒီအမှုကိုသူတို့အနေနဲ့အကောင်းဆုံးရင်ဆိုင်သွားဖို့ပြင်ဆင်ထားပြီးအမှုပါလက်ဖို့ကိုလည်းထပ်မံတင်သွားအောင်မယ်လို့ဆိုပါတယ်
။ charge မလုပ်ခင်ပါဘူးနော်။တက်တည်အကုန်လုံး25ရောက်စစ်ပြီးရင်ကျွန်တော်တို့က discharge လုပ်ဖို့ကျွန်တော်ထပ်တင်မှာ။အဲ့ဒါ253တင့်နေတယ်။နောက်တကမဟုတ်ဘူး253တင့်နေလည်းပဲလက်မခံဘူးနော်။ဆွေရက်တင်လာဆိုရင်နောက်တကတရေသေးလွတ်ပေးဖို့အတွက်အားလုံးအမှုကိုဟွာလို့ကိုဟွာလုံးတို့ကိုเนี่ยตุลุปะละตะติเลยสิบปีได้ขาจาတော့เยดีหลွတ်ပို့ကျွန်တော်ထပ်ပြီးတက်ပါတယ်ဆက်တိုက်တယ်နောက်အဆင့်30လောက်ရှိပါတယ
်ဖန်းစီခံထားရတဲ့ writer သတင်းတောက်2ဦးတည်းက2ဦးဖြစ်သူကိုအလုံးကတော့အခုလိုပယ်ချခံရတဲ့အပေါ်သူ့ရဲ့သဘောထားကိုထုတ်ဖော်ပြောဆိုခဲ့ရမှာအစိုးရအနေနဲ့အမှန်တရားနဲ့တရားမျှတမှုပေးဖို့တိုက်တွန်းပြောဆိုသွားခဲ့ပါတယ
်သတင်းရေးသားဖော်ထုတ်ရုံပဲဖော်ထုတ်ခဲ့တာပါတကယ်တမ်းအစုလိုက်ပြုံလိုက်တက်ဖြတ်တဲ့လူတွေကြတော့10နှစ်ထောင်းနေ10နှစ်ပဲချမှတ်ခဲ့တာပါအခုသတင်းတော့က10နှစ်ကြာနိုင်တဲ့နေသားမှရှိတယ်လူသက်တဲ့တောင်တွေက10နှစ်ပဲကြာတယ်ဆိုတာကဒီမိုကရေစီစနစ်နဲ့ညီရဲ့လားဆိုတာကျွန်တော်နိုင်ငံတော်သူ့ရောက်သူ့တော်နိုင်ငံတော်
ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသတွင်အကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့စီရင်ခံစာစာရွက်စာရက်တွေလက်ဝဲတွေ့ရှိလို့ဆိုပြီးဒီဇင်ဘာ12ရက်နေ့ညပိုင်းကမင်္ဂလာတုံမြို့နယ်အတွင်းမှာရိုက်တာသတင်းတော်ကိုတက်ဦးမောင်ခါကိုဝါလုံးနဲ့ကိုကျော်စိုးဦးခါကိုမိုးအောင်တို့ကိုမြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်များအဥပဒေပုံမှာ31ခန်းနဲ့ဖမ်းဆီးအမှုဖွင့်ရုပ်ထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကရိုက်တာရှေ့နေတွေဘက်ကတရားလိုပြတက်တွေတွေကိုရုံးတော်မှာအပြန်အလှန်စစ်ဆေးတာမှာခိုင်လုံတဲ့တက်တွေအထောက်ထားမတွေ့ရတဲ့အတွက်အမှုကိုပလတ်ပေးဖို့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါကိုတရားသူကြီးကအခုလိုပလတ်ဖို့ဆုံးဖြတ်ခဲ့တာပါရိုက်တာသတင်းတောက်တွေရဲ့ရှေ့နေတဦးဖြစ်တဲ့ဦးတန်းစော်အောင်ကတော့ဒီကနေ့တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာစိတ်ပြတ်မိကြောင်းပြောဆိုလိုက်ပါတယ
်တွေ့မယ်ရှေ့ဆက်ပြီးတော့လာမဲ့ဟိုတက်တွေတွေမှာပို့ပြီးတော့ကျွန်တော်တို့လူတွေအပြစ်ကင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပို့ပြီးထုတ်ချေဖို့အတွက်ဆင်းနေရှိနေပါတယ
်။အမှုနဲ့ပတ်သက်လို့ရိုက်တာသတင်းတော်ကိုဝါလုံးရဲ့ဇနီးမတ်ပန်းဤဖြူကတော့အပြစ်မရှိတဲ့သူတွေမျိုးအစိုးရဘက်ကအမြန်ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားပါတယ
်။ငွေရေးကမောင်ဟွာလုံးကတော့ပြောတယ်။ညီမခံစားမှာဆိုလို့တိတ်မမျောလင်းနဲ့လို့ပြောထားတယ်။ညီမတော့အမျိုးသမီးတယောက်နေနဲ့တော့ငြင်းနဲ့မျောလင်းနဲ့ပြီးတော့လေဒါကြီးကမတရားဘူးဆိုတာအခုကလည်းသိနေတာလေ။မြန်ဆုံးအောင်ပြန်လှုပ်ပေးစေချင်နေပြီပြီးတော့အမြင်နဲ့ဟန်ဆောင်ပြီးယောက်ျားရှိမှပြောချင်အောင်စောင့်နေတာဒီချမ်းပင်မဲ့နေပြီ
ဘုရားဘောမပြောချင
်အပြင်းမရှိဘူးဆိုတော့အတင်းမြန်ဆုံးလှုပ်ပေးပ
ါရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကလည်းရိုက်တာသတင်းတောက်တွေကိုဆက်လက်ဖမ်းဆီးထားတာနဲ့ပတ်သက်လို့ဒီကနေ့ကြေညာချက်တစ်စောင်ထုတ်ပြန်တာမှာအခုလိုဆက်လက်ဖမ်းဆီးထားတဲ့အပေါ်များစွာစိတ်ပျက်မိတယ်လို့လည်းဆိုထားပါတယ်ဒါအပြင်သတင်းတောက်တွေအနေနဲ့သူတို့အလုပ်ကိုသူတို့ဆောင်ရွက်ခြင်းဖမ်းဆီးခံရတာဖြစ်ကြောင်းအင်းတင်လူအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုအတွက်တာဝန်ရှိစစ်သည်တွေကိုပြစ်ဒဏ်ချမှတ်ပြီးစီကြောင်းပြီးခဲ့တဲ့ရက်ပိုင်းကထုတ်ပြန်ကြေညာချက်ဟာစိတ်အားတက်ဖွဲ့ရာလက္ခဏာတစ်ခုဖြစ်တယ်လို့တုံ့တက်မိကြောင်းဖော်ပြထားပါတယ်။ဒါပေမဲ့ဒီလိုရာဇဝတ်မှုတွေကိုစ조사ဖော်ထုတ်ခဲ့တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုပြန်လည်လွတ်မြောက်ပေးဖို့လိုအပ်နေပြီးသူတို့ကိုအမြန်ဆုံးလွတ်ပေးဖို့လည်းထပ်မံတောင်းဆိုတယ်လို့ဖော်ပြထားပါတယ်။မြောက်ပိုင်းခရိုင်တရားရုံးကဒီကနေ့ဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်အတွက်တရားလိုပြတပ်တွေတွေကိုဆက်လက်စစ်ဆေးသွားအောင်မှာဖြစ်ပါတယ်။အခုအချိန်မှာအမှုမှာတရားလိုပြတပ်တွေ25ဦးတည်းက18ဦးကိုစစ်ဆေးပြီးဖြစ်ပါတယ်။ကြန့်ရှိနေတဲ့10ဦးကိုလာမယ့်ဧပြီလ20ရက်နေ့မှာထပ်မံစစ်ဆေးဖို့ချိန်ဆထားပါတယ်ရှင်။